စင်ကာပူနိုင်ငံကလည်းမြန်မာအမျိုးသမီးတူကိုခေါ်ထုတ်ဖို့အတွက်ကြိုးစားတဲ့မလေးရှားနိုင်ငံသား၄ယောက်ကိုစင်ကာပူလူဝင်မှုကြီးကြပ်ရေးနဲ့နေဆက်စစ်ဆေးအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ The State Times သတင်းမှာဖော်ပြထားပါတယ်။ February 28ရက်နေ့က Woodlands စစ်ဆေးဂိတ်မှာမလေးရှား license number ပြားနဲ့ကားပေါ်မှာစင်ကာပူကနေမလေးရှားကိုခေါ်ထုတ်ဖို့ခေါ်လာတဲ့မြန်မာအမျိုးသမီးကိုဖမ်းမိခဲ့တာဖြစ်ကြောင်းICA လူဝင်မှုကြီးကြပ်ရေးနဲ့နေဆက်စစ်ဆေးရေးအာဏာပိုင်တွေကမတ်လ၄ရက်နေ့မှာကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်။ပထမကားမှာကားမောင်းသူကအသက်၄၂နှစ်အရွယ်မလေးရှားအမျိုးသမီးနဲ့ဖြီးတယ်မလေးရှားအမျိုးသမီးတူလိုက်ပါလာပြီးသူတို့ကအနောက်ဖက်ပစ္စည်းထည့်ခန်းထဲမှာပုံနေတဲ့မြန်မာအမျိုးသမီးတူကိုဖမ်းမိခဲ့တာဖြစ်ပါတယ်။မြန်မာအမျိုးသမီးမှာချီးတွားဖို့ဆယ်စကန်မှတ်ပုံတင်ကြပြမှာပါပါဘူး။သူတို့ကိုစစ်ဆေးနေစဉ်မလေးရှားနံပါတ်ပြားနဲ့နောက်ကားတစ်စီးကိုဆက်မတက်ပဲမတင်ကားစရာတွေ့ရတဲ့အတွက်ထပ်မံစစ်ဆေးရမှာထွက်ပြေးဖို့ကြိုးစားတာကြောင့်စစ်ဆေးခိတ်ကိုပိတ်ပစ်ချရတယ်လို့ကြေညာချက်မှာဖော်ပြပါဗျ။အဲ့ဒီကားကိုမောင်းသူကမလေးရှားအမျိုးသားတဦးဖြစ်ပြီးသူနဲ့အတူခီးတဲ့အမျိုးသမီးတယောက်လည်းပါပါတယ်။မြန်မာအမျိုးသမီးကိုခိုးထုတ်ဖို့ကြိုးစားခဲ့တဲ့အသက်29နှစ်ကနေ42နှစ်အတွင်းရှိတဲ့မလေးရှားနိုင်ငံသား၄ဦးကိုဖမ်းဆီးခဲ့ပြီးသူတို့ကိုတရားမဝင်ခိုးထုတ်မှုနဲ့စနေနေ့ကဆွဲချက်တင်ခဲ့ပါတယ်။မြန်မာအမျိုးသမီးကိုတော့တရားမဝင်ခိုးဝင်မှုနဲ့တရားမဝင်ခိုးထုတ်ဖို့ကြိုးစားမှုတွေနဲ့တရားဆက်ဆိုပါတယ်။စင်ကာပူလူဝင်မှုကြီးကြပ်ရေးဥပဒေအရတရားမဝင်ဝင်ရောက်မှုဟာထောင်ဒဏ်6လနဲ့ကျင်းတန်း3ချက်ဖြစ်ပြီးတရားမဝင်ခိုးထုတ်မှုအတွက်ဒဏ်ဝင်စင်ကာပူဒေါ်လာ1000ဖြစ်စေထောင်ဒဏ်6လဖြစ်စေဒါမှမဟုတ်အခုစလုံးကြာခံမှာဖြစ်ပါတယ်။ဒါပေမဲ့အမျိုးသမီးတွေကိုတော့ကျင်းတန်းမပေးပါဘူး။စင်ကာပူကလည်းတရားမဝင်ခိုးထုတ်မှုကျူးလွန်သူတွေကိုတော့ထောင်ဒဏ်2နှစ်ကနေ9နှစ်အထိနဲ့ကျင်းတန်းအနည်းဆုံး3ချက်ဖြစ်ပြီးပြစ်မှုကျူးလွန်ရမှာ3နှစ်ကျော်ရီကိုတော့သိမ့်စီမှာဖြစ်ပါတယ်။